ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကို KN လွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကထိ ंछ ုပ်ထားပြီလို့ကျန်တဲ့ပြည်နယ်ကကြီးညာချိန်မှာပဲနယ်စပ်နီးမှာပိုးဆိုးဝါးလာနေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအာဆီယံပူးတွဲကြီးညာချက်ထုတ်ပြန်မှုလိုအပ်ကြောင်းထိုင်းနိုင်ငံသားဝင်ကြီးပရန်ပရီကပြောလိုက်ပါတယ်။ဘန်ကောက်မြို့တော်မှာထိုင်းနိုင်ငံသားဝင်ကြီးနဲ့ဗီယက်နမ်နိုင်ငံသားဝင်ကြီးတွေတွေ့ဆုံချိန်မှာအဲ့လိုတောင်းဆိုခဲ့တာလို့ထိုင်းနေရှင်သတင်းကဆိုပါတယ်။မြန်မာအရေးအတွက်ငြိမ်းချမ်းပြီးအားလုံးလက်ခံတဲ့နိလန်းနေနဲ့အာဆီယံဘုံသဘောတူညီချက်တိုင်းဖြစ်ရှိနိုင်ဖို့ပြောပါတယ်။ထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ပရန်ပရီဟာပြည်ပခါတွေဖြစ်နေတဲ့နေဆက်နဲ့အနီးဆုံးဖြစ်တဲ့မဲဆောက်မြို့ကိုလည်းသွားဖို့ရှိနေပါတယ်။နေဆက်တစ်ဖက်မြန်မာဘက်ချမ်းကမြောက်ဒီမှာတော့ရက်ဆက်တိုက်ပွဲတွေဖြစ်ပွားပြီးနောက်မှာစစ်ကောင်စီရဲ့လက်ကျန်မျိုးစုံတပ်ဖြစ်တဲ့ချီလင်တရင်ခလာရ205တပ်စခန်းကို KLN အနေနဲ့ပူးပေါင်းတပ်ဖွဲ့တွေကခြေသာပြင်းကသိမ်းပိုက်ခဲ့တာပါ။မြန်မာစစ်သား200လောက်ထိုင်းနိုင်ငံနေဆက်ကိုရောက်နေကြောင်းကို KLN မျိုးသားအစည်းအဝေးပြောရေးဆိုခွင့်ရှိသူပရိုဆော့တာနီကလည်း AB တရင်ကိုအတည်ပြုထားပါတယ်။မြဝရီခြေဆက်ကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားအစည်းအရုံးငင်းကြီးကောင်စီအဖွဲ့ဝင်တူရဲ့ AB တရင်ကိုပြောဆိုချက်မှာတော့ကရင်နယ်ကြားဆောင်တပ်ဖြစ်ကနေကရင်မျိုးသားတပ်မတော်ဖြစ်တီးခြားပြောင်းလဲရပ်တည်လာခဲ့တဲ့အဖွဲ့ကလက်ရှိမှာ KNG ပူးပေါင်းတော်လှန်ရေးအင်အားစုတွေနဲ့မြန်မာစစ်တပ်ကြားဆစ်ဆက်နှိမ့်နယ်မှာအဓိကခန့်ကန်တာပါဝင်နေတယ်လို့ပြောထားပါတယ်။